ချုပ်ရေးဖြစ်နေပြီးတော့အဲစီယုတ်ချုပ်ရေးအဲစတင်ပြီးတော့ကြီးညာတဲ့အဲ14ရက်နေ့ညကစပြီးတော့အကျင်ညာပြီးတဲ့နောက်မှာ15 16မှာအလုပ်သမားတွေကနေရက်ကိုခွင့်နေယူပြီးတော့ပြန်သွားတာမျိုးရှိတယ်ဖြိုဆက်ယုံနဲ့ပိတ်သွားတာမျိုးရှိတယ်အခု3လပိုင်းအကုန်မှာပြန်လည်ပြီးတော့အလုပ်ဖွင့်တာမျိုးရှိလျရှိလာတဲ့အပေါ်မှာအလုပ်သမားတချို့အလုပ်သမားတွေကလည်းပြန်လာပြီးတော့လုပ်ငန်းတွေဟိုအနေပြန်ပြီးတော့လဲပတ်နေတာမျိုးတွေရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဓိကဘလို့ဆက်ယုံနေပြန်လဲပတ်နေပါလဲရှင်
အဓိကကတော့ဟိုဒီအထည်ချုပ်ပေါ့နော်အထည်ချုပ်စက်ယုံတွေကတော့တော်တော်များများလက်ပတ်တာကိုကျွန်တော်တို့တွေ့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွရက်ခါရောက်တော့ဒါဝယ်လက်ကတော့ရှိနေတယ်ဆိုတဲ့သဘောပေါ့နော်သူတို့ကတော့ဆက်ပြီးတော့အလုပ်ဖြစ်နေတာပေါ့ဘလို့ပုံစံမျိုးလို့သုံးသပ်ပါလားရှင
်အဲ့ဒီမှာကပြောရမယ်ဆိုလို့ရှိရင်အာကျွန်တော်တို့လက်ရှိတည်တဲ့အခြေအနေအရကြတော့တချို့စက်ယုံတွေကကြတော့ရှိပြီးသား order တွေကိုဖျက်နေတာဖြတ်တာပေါ့နော် order ဒီအပိသက်ဖြတ်ပြီးတော့ချုပ်နေတာမျိုးတွေကျမတို့တွေ့ရတယ်တချို့ကကျတော့ order မရှိတာကိုလည်းကျမတို့တွေ့ရတယ်ပေါ့နော်အဲတချို့ကကျတော့လည်းဟိုရှိတာလေးကိုအရင်ဒါလေးကိုပြအောင်ချုပ်ပြီးတော့ပေးဖို့လုပ်တယ်နောက် order တွေမရှိဘူးစက်ယုံတော့ပိတ်ဖို့အခြေအနေရှိတယ်ဆိုတာမျိုးတွေလည်းဟိုကျမတို့ကြားရတယ်လုံးဝ order တွေကောင်းပြီးတော့ချုပ်နေရတယ်ဆိုတဲ့စက်ယုံမျိုးတော့ကျမတို့မကြားရဘူးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့လက်ရှိမှာရောဒီအလုတ်သမားတွေရဲ့အလုတ်အကန်အာမခံချက်ပေါ့နော်ဟိုမမိုးဆန္ဒမြင့်တို့ဘယ်လိုများတုံးသက်ပါတယ်လဲရှင
်တုံးသက်ရမယ်ဆိုလို့ရှင်တော့ဒီချိန်မှာကတော့ဘာမှလုံးလို့မရတဲ့အခြေအနေပဲပြောလို့ရမှာဥပဒေတွေရှိတော့ဟိုလိုက်နာခြင်းမလိုက်နာခြင်းကသူတို့ရဲ့အပေါ်မှာပဲမူတည်နေတာလေအခုဥပမာပြောရလို့ရှိရင်အလုသမားတွေကဥပဒေပါခွင့်ရက်တွေရှိတယ်အဲ့ဒီခွင့်ရက်တွေကိုသူကယူပြီးတော့အာဆိုရင်အလုံချုံရေးကြောင့်အလုံနာခြင်းတောင်မှအလုရှင်ကမပေးဘူးမပေးဘာမှလွတ်လို့မရအောင်အလုမလာရင်ဖြုတ်မယ်ဆိုတဲ့အရာမျိုးပေါ့ဒါကတော့အနည်းဆက်ဆုံးအခြေအနေပေါ့အဲ့တော့ဟိုတကယ်လို့ဒီအလုသမားတွေအနေနဲ့ကသူတို့ရဲ့ရပိုင်ခွင့်နဲ့ယူမယ်ဆိုရင်တော့အလုရှင်တွေကမပေးတဲ့အခြေအနေမျိုးဒီဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့အခွင့်အရေးကိုရတဲ့အခွင့်အရေးကိုကောင်းကောင်းသုံးချပြီးတော့အလုပ်သမားတွေကိုဖိနှိပ်နေတဲ့အခြေအနေမျိုးတွေမှာကပြောရမယ်ဆိုလို့ရှိရင်ဘယ်အလုပ်သမားတွေကိုဘယ်အရာမှလက်ရှိအခြေအနေမှာအကာအကွယ်မပေးနိုင်တဲ့အခြေအနေမျိုးတွေလို့တော့ကျွန်တော်တို့ကမြင်တယ်ဒါကြောင့်ကျွန်တော်တို့အလုပ်သမားတွေကအမြဲတမ်းလဲဖိနှိပ်ခံအခြေအနေမျိုးနဲ့အစဉ်ဆက်နေလာခဲ့ရတယ်အဲ့တော့ဟိုအခုလိုအခြေအနေဆိုလို့ရှိရင်လည်းပိုဆိုးတဲ့အခြေအနေမျိုးကိုကျွန်တော်တို့အလုပ်သမားတွေကတကယ်ကိုရင်ဆိုင်နေရတယ်အဲ့တော့အလုံသမားတွေအတွက်ကိုအကာအကွယ်ပေးနိုင်မဲ့အခြေအနေမျိုးတွေကလည်းဘာလို့မှကျွန်တော်တို့လက်ရှိမှာမတွေ့သေးဘူးပေါ့နော်။ဒါကြောင့်ကျွန်တော်တို့အလုံသမားတွေကတော့ဟိုအခြေအနေပေါ်မှာမူတည်ပြီးတော့ခါစီးပြီးတော့ခံရမဲ့အခြေအနေမျိုးတွေကိုပဲဟိုရရရင်းရင်ဆိုင်ပြီးတော့ပဲခံရမဲ့အခြေအနေမျိုးတွေပဲကျွန်တော်တို့ကမြင်နေရတော့မှာပေါ့နော်။ဟုတ်ကဲ့
။ဒီလှိုင်းသားရရွှေပြည်သားတွေကဆက်ယုံတွေမီးလောင်နေတဲ့ကိစ္စတွေအပေါ်မှာရောဟိုဒီတမကအဖွဲ့တွေမမိုးဆန္ဒမြင့်တို့လိုအလုတ်သမားကြီးဆောင်ရွက်သူတွေဘက်ကဘာများပြောလို့ရပါသလဲဒါတွေကဘာဖြစ်နေတာပါလဲ
အော်ဟုတ်ကဲ့အခုကျမတို့အဲ့ဒီဟိုလိုင်းတရားဖြိုခွင်းပြီးနောက်မှာတော့ဒီလိုင်းတရားရွှေပြည်သားမှာဒီစက်ယုံမီးလောင်တဲ့တည်င်း post တွေကိုတော့ကျမတို့တွေ့ရမြင်ရတယ်ပေါ့နော်မြင်ရတယ်ဒါပေမဲ့ဒီမီးလောင်မှုနဲ့ပတ်သက်ပြီးတော့ဟိုဟာဒီကျမတို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီလောင်နေတာကိုပဲတွေ့နေမြင်နေရတဲ့အခြေအနေပေါ့ဒီမီးလောင်ကျွမ်းမှုကဘာကြောင့်ဖြစ်တည်လာတဲ့ဘယ်သူကစပြီးတော့ဖြစ်တည်လို့လဲပါလောက်ဆောင်တာလဲဆိုတော့ကျမတို့အနေနဲ့ကတော့အသေးစိတ်ဟိုမသိရဘူးပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီအလုတ်သမားတွေအနေနဲ့အခုပြန်လာကြတယ်တချို့တဝက်ပြန်လာပြီးတော့ဒါအလုတ်ကန်ဆုံးရှုံးမဲ့အရေးစိုးရင်ချက်လဲပါနိုင်တာပေါ့နော်ပြန်လာပြီးတော့အလုတ်လုတ်ကြတယ်ဆိုတော့သူတို့ရဲ့ဒီလုံခြုံရေးစိုးရင်ချက်ရောရှိပါသလားသူတို့ဘလို့ခံစားနေရပါသလဲလက်ရှိပေါ့
ဟုတ်တယ်မအဲဒီအဓိကတော့ပေါ့နော်ဒီလက်ရှိလိုင်းတရားမှာနေနေရတဲ့ရွှေပြောင်းလုံသမားတွေအဖိုးကလည်းပုံမှန်ဝင်ငွေရှိမှပဲသူတို့ရဲ့နေရေးစားရေးကရရှိရက်တည်နိုင်မယ်မိသားစုရဲ့နေရေးစားရေးရတဲ့ရက်တည်နိုင်မယ်အခြေအနေရှိတာ ਉ နောက်တစ်ခုကလည်းအလုတ်ကင်နဲ့ပတ်သက်ပြီးတော့ကလည်းအလုတ်ကရဖို့ကမလွယ်ကူတဲ့အခြေအနေမျိုးတွေမှာသူတို့ရဲ့လက်ရှိဟိုဟာပေါ့ဟိုဟိုအလုတ်တွေတည်မြဲဖို့အတွက်ကိုသူတို့ကအကြောက်ရွံ့နေကြတဲ့ကအခက်အခဲတွေကြားတဲ့ကသူတို့ပြန်ဆင်းနေတာမျိုးတွေကျမတို့တွေ့ရတယ်ဒါပေမဲ့လို့လေသူတို့ကဟိုပျော်ရွှင်ရွှင်နဲ့လုပ်ငန်းခွင်ကိုဆင်းနေတာမျိုးကျမတို့မတွေ့ရဘူးသူတို့မှအနေရည်တွေကြားတဲ့ရနေပြီးတော့သူတို့မှဒီအခက်အခဲတွေကြားတဲ့ရနေပြီးတော့ဟိုစ ိတ်ပိုင်းဆိုင်ရာမှာကြောက်ရွံ့မှုတွေနဲ့လုပ်ငန်းတွင်တွားနေတဲ့အခြေအနေမျိုးတွေပဲကျမတို့တွေ့ရတယ်ပေါ့နော်အဲ့တော့အဲ့မှာကတော့အဓိကကတော့ကျမတို့သိရတာကလုံခြုံရေးနဲ့ပတ်သက်ပြီးတော့ဖယ်ရီကားတွေနဲ့ပေါ့နော်ဖယ်ရီကားတွေနဲ့အလုပ်သမားတွေကိုခေါ်တယ်ပေါ့နော်အဖယ်ရီကားတွေနဲ့ပဲအပို့အချို့တရားလုပ်ပြီးဟိုလုပ်ပြီးတယ်နောက်တစ်ခုကအလုပ်သမားတွေကိုသူဒီဒီဆက်ယုံကအလုပ်သမားမန်းတည်အောင်ဆိုပြီးတော့ယူနီဖောင်းဆက်ယုံကယူနီဖောင်းဝစ်ဟိုဝစ်စီတာမျိုးပေါ့နော်ဝစ်စီပြီးတော့ဖယ်ဒီစီးတာမျိုးတွေကိုလည်းစီစဉ်ပေးတယ်ဆိုတာမျိုးလည်းကျမတို့တွေ့ရတယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီအလုပ်သမားတွေအနေနဲ့အရင်အတိုင်းပေါ့နော်လှိုင်းတရာထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ကောရှိပါရဲ့လားရှင်
အဲ့လိုမျိုးတော့သူတို့လွတ်လပ်လပ်သွားလာခွင့်တော့မရှိဘူးလှိုင်းတရားမှာကအခုကသွားနေတဲ့လမ်းနေမှာဒီဥပမာအဆိုင်ငယ်နဲ့သွားတယ်ဆိုရင်ဆိုင်ငယ်နောက်ခုံးကိုခွင့်ပြီးတော့စစ်တာမျိုးပေါ့နော်နောက်ပြီးလို့ရှိရင်လည်းဒီစပိန်နဲ့သွားတယ်ဆိုလို့ရှိရင်လည်းသူတို့ဒီသူတို့မတင်ကားတဲ့လူတွေဆိုလို့ရှိရင်လည်းကိုကျော်ဘိုးအိတို့ပါတို့ပါမယ်ဆိုလို့ရှိရင်ခွင့်ပြီးတော့စစ်တာမျိုးပေါ့နော်အဲ့လိုမျိုးအစီအစေးတွေလုပ်နေတဲ့အတွက်လုပ်သမားတွေကလုပ်ငန်းခွင်နဲ့အလုပ်ကိုပဲသူတို့ကဟိုပုံမှန်သွားရတယ်ပေါ့အရင်လိုလွတ်လွတ်လပ်လပ်သွားလာဖြတ်တန်းခွင့်ကတော့သူတို့ဟိုအရင်လောက်ဟိုလွတ်လပ်မှုမရှိတော့ဘူးပေါ့နော်သွားလာလို့လည်းသူမရဲကြဘူးလို့ပေါ့သိရတယ်ပေါ့နော်ဟုတ်